ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံကနေဖြတ်ပြေးသွားတယ်လို့ဆိုတဲ့သူတို့ခေါ်အပြင်ရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုဘင်္ဂလားဒေ့ရှ်အစိုးရကစီရီနာအပြည့်နဲ့လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့အတွက်အမေရိကန်နိုင်ငံသားဌာနကချီးကျူးစကားဆိုလိုက်ပါတယ်။အမေရိကန်အနေနဲ့လည်းအဲ့ဒီလူတွေအတွက်အရေးပေါ်အကူအညီတွေပေးနိုင်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံယွန်နေစီယာ၊ BBC ဆိုင်ရာချက်ချင်းနေအဖွဲ့ ICRC နိုင်ငံတကာရွှေ့ပြောင်းလူထိုင်ခြင်းဆိုင်ရာအဖွဲ့ IOM အပါအဝင်မိဖက်ဖွဲ့စည်းတွေနဲ့အနီးကပ်ညှိနှိုင်းဆောင်ရွက်နေတယ်လို့စက်တင်ဘာလ9ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာပြောထားပါတယ်။မြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံကနေဒေသတစ်ခုမှာရောက်နေတဲ့အကူအညီလိုအပ်နေသူတွေအတွက်2016ခုနှစ်အောက်တိုဘာလကတည်းကဆိုရင်အမေရိကန်အစိုးရကပေးခဲ့တဲ့လူသားချင်းစာနာမှုအကူအညီဟာဒေါ်လာ63သန်းနီးပါးရှိသွားပြီလို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာဩဂုတ်လ25ရက်နေ့နောက်ပိုင်းဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေထွက်လာပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမုစလင်ကမ္ဘာကြီးအပြင်2,900ထိရှိနေပြီလို့ကုလသမဂ္ဂကစက်တင်ဘာလ10ရက်နေ့မှာပြောထားတာကြောင့်အထူးစိုးရိမ်မိတဲ့အကြောင်းလဲအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။